โอเคဒီနေ့သတင်းစာတွေထဲမှာပေါ့လေထုတ်ပြန်ထားတဲ့ဒီအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေပြဋ္ဌာန်းလိုက်ပြီဆိုပြီးတော့သူကသမရလက်မှတ်ကြီးထိုးပြီးတော့ထုတ်ပြန်တယ်ဆိုပြီးတော့ဆိုပါရခင်ဗျာဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါ်ညိုညိုသင်းတို့အမြင်လေးပြောပြပေးပါဦးခင်ဗျာ
ဟုတ်သမရကြီးကတော့ကျမတို့ဒီတော်စုလွတ်တော်ကအတည်ပြုပြီးတော့ပေးပို့တဲ့အတိုင်းပဲသမရကြီးကဘာမှမပြင်မဲနဲ့ဒီတိုင်းလက်မှတ်ရေးထိုးလိုက်တာလေ
ဒီတော်စုလွတ်တော်မှာအတည်ပြုတဲ့အချိန်တုန်းကလည်းပြောနေကြတာဒီနကူကလေးပွင့်ဆိုင်သဘောတူညီချက်နဲ့တွေ့ဖွံ့ဖြိုးတွေရှိတယ်ဆိုပြီးတော့ပြောနေခင်ဗျာဆိုတော့အဲ့ဒီအချက်ကလေးတွေကျွန်တော်နည်းနည်းထောက်ပြပါအောင်ခင်ဗျာ
ကျမတို့ကတော့ပြည်တော်စုလွှတ်တော်ကအတည်ပြုထားတဲ့ဥပဒေကတော့ကျမတို့လည်းဟိုခဏခဏပြောပြီးပေါ့နော်ကျမတို့လေးပွင့်ဆိုင်သဘောတူညီချက်ကိုချိုးဖောက်ထားပါတယ
်ဟုတ်ကဲ့
အဲ့တော့လေးပွင့်သဘောတူညီချက်ချိုးဖောက်ထားတဲ့အပြင်ကိုသူကလေးပွင့်ဆိုင်တုန်းကကျမတို့ဒီအမျိုးသားပညာရေးပေါ်မရှင်ဆိုတာကိုကျမတို့ဖြုတ်ထားခဲ့တယ်ပေါ့နော်။ဘာလို့ဆိုပညာရေးကိုဗဟိုအရင်ချုပ်ကန်ထားတဲ့အတွက်ကြောင့်မလို့ဒီကော်မရှင်ကြီးကိုဖြုတ်ဖို့အတွက်အားလုံးကျမတို့သဘောတူခဲ့ကြတယ်ပေါ့။ဒါပေမဲ့အမျိုးသားပညာရေးကော်မရှင်ကိုအမျိုးသားပညာရေးမူဝါဒကော်မရှင်ဆိုပြီးတော့ပြန်အသက်သွင်းထားတယ်ပေါ့နော်။မူလအမျိုးသားပညာရေးဥပဒေကအဲ့ဒီကော်မရှင်ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေအကုန်လုံးကိုဒီမူဝါဒကော်မရှင်ကိုပြန်ပေးထားတယ်ချက်တစ်ချက်ပဲပို့လာတယ်။အဲ့ဒီမျိုးသားပညာရေးမူဝါဒကော်မရှင်က6လတကြိမ်လွှတ်တော်နဲ့အစိုးရကိုအစီရင်ခံစာတင်ရမယ်ဆိုတဲ့အချက်တစ်ချက်ပဲပို့လာတာပေါ့နော်
။ဟုတ်ကဲ့ဒီမှာပေါ့အခုကចောင်းသားသမဂ္ဂနဲ့ပတ်သက်လို့ကတော့ចောင်းသားသမဂ္ဂကိုဒီဖွဲ့စည်းခွင့်ပေးတဲ့အနေအထားမျိုးရှိတယ်။ဗရင်ဂျင်နဲ့အညီဖွဲ့စည်းပဲကွင့်ပေးထားတယ်။ပြီးတာပြီးတော့ဒီတက္ကသိုလ်ကောင်စီမှာကြတော့ចောင်းသားသမဂ္ဂကိုယ်စားလှယ်ဆရာသမဂ္ဂကိုယ်စားလှယ်မထည့်ပဲနဲ့ចောင်းသားကိုယ်စားလှယ်ဆရာကိုယ်စားလှယ်ဆိုတဲ့အသေးပဲကဆိုအဲ့ဒီဟာရောဘယ်လိုပုံစံမျိုးလဲခင်ဗျာကျွန်တော်နည်းနည်းရှင်းပြပါဦးဒီဟာ
အဲ့ဒါကတော့လေဟိုကျမတို့လေးပွင့်ဆိုင်မှာတော့ပြောထားတာကတော့ចောင်းသားသမဂ္ဂနဲ့ဆရာသမဂ္ဂရဲ့ကိုယ်စားလှယ်တွေကိုဟိုထည့်ခွင့်ပေါ့နော်ပေးထားခဲ့တာပဲပေါ့နော်အခုကတော့ចောင်းသားကိုယ်စားလှယ်ဆရာကိုယ်စားလှယ်ဆိုပြီးတော့ပြည်တော်စုလွှတ်တော်ကပြင်လိုက်တာပေါ့နော်ဟိုចောင်းသားဒုဆရာဒုကတော့ဒါကိုတော်တော်စိတ်ဆူးတာပေါ့နော်သူတို့သမဂ္ဂတည်ရှိမှုကိုဒါငင်းပယ်ရာရောက်တယ်ဆိုပြီးတော့ပေါ့နော်
နောက်တစ်ခါသူကအမျိုးသားပညာရေးမူဝါဒကော်မရှင်မှာကြတော့ဒီចောင်းသားကိုယ်စားလှယ်ဆရာကိုယ်စားလှယ်တွေမပါတော့ဘဲနဲ့
အရင်ကတ
ော့သူတို့အရင်ဥပဒေထဲမှာပါတဲ့ပုံစံအတိုင်းပဲပြန်ပါတဲ့သဘောဖြစ်သွားတယ်ပေါ့နော
်အရင်ကအဲ့ဒီပညာရေးအဖွဲ့ပေါ့နော်တည်ယုံညွန့်တန်းပေါ့ပညာရေးအဖွဲ့တွေအကုန်လုံးပေါ့နော်တည်ယုံညွန့်တန်းအကော်မတီရောပေါ့နော်ဒီမူဝါဒကော်မတီရောအဲ့လိုဒီမှာចောင်းသားအဲနဲ့ចောင်းသားသမဂ္ဂနဲ့ဆရာသမဂ္ဂကရွေးချယ်တော့ပေါ့နော်ဘွဲရပုံကိုယ်ဒီအဲចောင်းသားသမဂ္ဂနဲ့ဆရာသမဂ္ဂကရွေးချယ်တဲ့ပညာရှင်တွေပေါ့နော်အဲ့ဒီဓာတ်တွေပါဝင်ခွင့်ပေးခဲ့တယ်အမျိုးသားလွတ်တော်ကပြည်သူလွတ်တော်ကိုပေးပို့တဲ့အဲ့ဒီဥပဒေမှာတော့အဲ့ဒီကိစ္စတွေပါတယ်ဒီဝန်ဆိုင်သဘောတူညီချက်သဘောတူညီခဲ့တဲ့အချက်တွေပါတယ်ပေါ့နော်ဒါပေမဲ့ပြည်ထောင်ပြည်သူ့လွတ်တော်မှာပို့တဲ့အခါမှာပြည်သူ့လွတ်တော်မှာသဘောကွက်လွဲမှုတွေဖြစ်ပြီးတော့ပြည်ထောင်စုလွတ်တော်မှာအမျိုးသားလွတ်တော်ပဲအချမ်းကချုပ်နှိမ်သွားတယ်လို့ကျွန်တော်တို့တွေ့ရတယ်လေဟိုလေးဝန်ဆိုင်သဘောတူညီချက်ကိုအမျိုးသားလွတ်တော်ရဲ့ဥပဒေမှာအနှဲငယ်တွေ့ရသေးတယ်ရာနှုန်းမြေတော့မဟုတ်ဘူးပေါ့နော
်ဥကအမျိုးသားလွတ်တော်မှာကြားနာဝဲတွေလုပ်ပြီးတော့သူတို့ပြင်ဆင်လိုက်တဲ့ဥပဒေမှာကြတော့ဒီငကူလေးပွင့်ဆိုင်သဘောတူညီချက်ကရထားတဲ့ဥပဒေနဲ့သူတို့ပြောတော့89ရာခိုင်နှုန်းလောက်ပါတယ်ဆိုပြီးတော့ပြောတယ
်ဟုတ်ကဲ့သူတို့ပြောတာပေါ့နော်ကျမတို့ကအဲ့ဒီတုန်းကကျမတို့ရဲ့သဘောထားကတော့89ရာခိုင်နှုန်းမဟုတ်ပါဘူး30ရာခိုင်နှုန်းလောက်ပဲပါတာပါ
ဆိုတော့အခုနောက်ဆုံး
အခုကတော့ကျမတို
့ပြင်ဆင်လိုက်တဲ့အနေထားနဲ့ပြန်ပြောလို
့ရာခိုင်နှုန်းလောက်ပဲကျမရခိုင်နှုန်းလောက်ပါတယ်လို့ပြောရမှာပေါ့လေ
ဟို
ဒါပေမဲ့ကျမတို့ဒီဥပဒေထဲမှာပေါ့နော်ဟိုကျမတို့တော်တော်လေးကိုသုံးနေပြောင်းလဲလိုက်နိုင်ပါတယ်မူလဥပဒေထက်စာလို့ရှိရင်ကျမတို့ရေးပွင့်ဆိုင်သဘောတူညီချက်ကဥပဒေလိုလုံးလုံးမဟုတ်တော့လဲပဲပေါ့နော်တချို့ဥပဒေတွေတချို့ပုံမှန်တွေမှာကျမတို့ဟိုစကလုံးတွေကိုပြောင်းလဲလိုက်နိုင်တယ်ပေါ့နော်ရေးပွင့်ဆိုင်သဘောတူညီချက်ကစကလုံးတော်တော်တချို့ပါလာတာကိုတွေ့ရတယ်အဲ့ဒါကတော့ကျမတို့ဟိုကြိုးစားရမယ့်အချက်ပါအနည်းငယ်ပေါ့နော်အနည်းငယ်တိုးတက်မှုရှိလာတာတော့အမှန်ပါပဲ
ဟုတ်ကဲ့အခုအနေအထားမှာပေါ့လေဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဘာဆက်လုပ်နိုင်လဲဘာတွေလုပ်ဖို့အစီအစဉ်ရှိတယ်ဆိုတဲ့အပိုင်းလေးပေါ့လေကျွန်တော်နည်းနည်းလေးတွေးတွေးပြပါအောင်ခင်ဗျ
ကျမတို့ကတော့လေဟိုကျမတို့ရဲ့ပညာရေးမူဝါဒ NNE အနေနဲ့ကတော့ပညာရေးမူဝါဒကိုကျမတို့ရဲ့ပညာရေးမူဝါဒအပြည့်စုံလူလူကြားတွေကလာကျမတို့ရေးရှည်လောက်သွားမှာပေါ့နော်တောက်လျှောက်ပေါ့နော်ဒါပေမဲ့ကျမတို့ဒီလွှတ်တော်သက်တမ်းမှာတော့ဒီလွှတ်တော်ကြီးကိုပြန်ပြီးတော့ကျမတို့ဒီ NNE ရဲ့ policy ကိုပြန်ပြီး advocate လုပ်ဖို့တော့ဒီလွှတ်တော်သက်တမ်းမှာတော့ကျမတို့မလုပ်တော့ဘူ
းနောက်တစ်ခုကတော့ဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဒီပြုပြင်ပြောင်းလဲရေးအတွက်ကိုဒီအဓိကထားပြီးတော့ဆောင်ရွက်ကြရတယ်ပေါ့လေဒီအဖမ်းစည်းခံចောင်းသားចောင်းသူတွေရဲ့နောက်တစ်ခါဝန်းရံသူတွေနဲ့ပတ်သက်ပြီးတော့ဗာမားပြောကျင်ပါသေးလဲခင်ဗျဟု
တ်လေကျမတို့ကတော့ဆက်တိုက်တောင်းဆိုသွားဖို့ရှိတယ်လေလေးဝန်ဆိုင်သဘောတူချက်မှာအတိအလင်းပြောထားပြီးသားဒီတပိတ်နဲ့တပိတ်မှာပါဝင်တဲ့ចောင်းသားတွေရောဝန်းရံပြည်သူတွေကိုရောအခြေယူခြင်းမပြု ဘူးလို့ဒါကဘာတိမြန်မာတိကျညာချက်တွေထုတ်ပြီးတော့နမတိထိုးထားတာပေါ့เนาะအဲ့တော့ဒါကိုကျမတို့ကအစိုးရအောင်ရှုတ်တော့စောင့်သိသိချင်တယ်ပေါ့เนาะအထူးသဖြင့်အခုလို့မြို့သားပြည်ညာရုပ်တွေကိုလေးဝန်ဆိုင်သဘောတူမြေချက်ကိုဖောက်ဖျက်ပြီးတော့ပြာဒဏ်ပြင်ဆင်ပြာဒဏ်လိုက်တဲ့အချိန်မှာရော်သေးပေးတဲ့အနေနဲ့အခုဖမ်းဆီးထားတဲ့အကြောင်းအရာတွေဝန်ရံပြီးသူမြန်ဆုံးလို့ထုတ်ပြီးကျမတို့တောင်